ဒီပေးတန်းကိုဆွဆွဝါဝခံခဲ့ရတဲ့အတွက်စိုက်ပျိုးရေးနဲ့ခီးသွားလုပ်ငန်းအဓိကအားထားနေရတဲ့အင်းအေးဒေသမှာဒေသခံတွေဟာပြန်လည်ထူထောင်ရေးအတွက်ရုံးကန်နေကြပါတယ်။ဒါမဲ့ပွင့်လင်းရာသီမှာခီးတယ်လေးလာရောက်လက်ပတ်ဖို့မျှော်လင့်နေကြသလိုဖြစ်စည်းသွားတဲ့စိုက်ခင်းတွေကိုလည်းနွေရာသီရောက်မှသာလုတ်ကင်နိုင်တော့မယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာယာရင်ကီပုံတိုင်းကြောင့်ပြ ရေပြေးကြုံပြီးတလကျော်ကြာချင်းအထိတချို့နေရာတွေမှာရေပြန်မကျသေးဘူးလို့ဒေသခံတွေကပြောပါတယ်။ရေပြေးတဲ့တင့်ချိန်မှာခင်းစေးနဲ့လူသားဆန္ဒမှုအကူအညီတွေရခဲ့တဲ့အတွက်အဆင်ပြေပဲပြင်မဲ့အခုချိန်မှာတော့ပြန်လည်ထူထောင်ရေးအတွက်ရုန်းကန်နေကြတယ်လို့အင်းဒီဒေသခံသူကပြောပါတယ်။ယင်းနေ့မှာဒေသခံတွေအဓိကလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးအတွက်ကျွန်းမျိုးစိုက်ကင်းတွေကလည်းရေပြေးတံကြောင့်ပျက်စီးခဲ့ရပြီးအခုထိလည်းပုံမှန်ပြန်မလဲပတ်နိုင်သေးပါဘူး။နွေရာသီကြောင့်မှသာပြန်လည်စိုက်ပျိုးနိုင်တယ်လို့ခန့်မှန်းထားကြတာလည်းဖြစ်ပါတယ်။ရှိသောလုပ်ငန်းအပြည့်ပြည့်ပြီးဝင်ငွေလဲပတ်နေရတဲ့အိမ်တောင်စုတွေကလည်းလာမဲ့ပွင့်လင်းရာသီမှာမှဧည့်သည်တွေအလာကိုညှော်လင့်နေကြတာဖြစ်ပါတယ်။